အမေရိကန်နိုင်ငံအနှံ့မှာအန္တရာယ်များလာတဲ့စောင်းမုန်တိုင်းဒဏ်နဲ့ရင်ဆိုင်နေရပါတယ်။တချို့နေရာတွေမှာဆိုရင်ရေခဲမက်အောက်စံချိန်တင်အောင်အေးခဲနေတာပါ။ရာသီဥတုဆိုးဝါးလွန်းတဲ့အတွက်ကြောင့်အမေရိကန်ဘောလုံးချန်ပီယံလူပွဲ NFL ပွဲစဉ်တွေနဲ့ Republican Party တွင်သမ္မတလောင်းရွေးပွဲတွေကိုပါထိခိုက်မဲ့အလားအလာတွေရှိနေပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့လေအေးတွေတိုက်ခိုက်တဲ့အတွက်ကြောင့်မို့လို့ Northern Rockies ဒေသက Kansas ပြည်နယ်မြောက်ပိုင်းတစ်လျှောက်ရေခဲမက်အောက်34 degree Celsius ထိရောက်နိုင်တယ်လို့လည်းအမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ် Republican Party တွင်မှသမ္မတလောင်းရွေးပွဲကျင်းပမဲ့ Iowa ပြည်နယ်မှာလည်းရာသီဥတုကပြင်းထန်နေတာပါ။စောင်းမုန်တိုင်းကြောင့်အနည်းဆုံးလူ4ဦးသေဆုံးခဲ့ပြီးတော့အနောက်မြောက်ဘက်ဒေသမှာလူပေါင်းထောင်ပေါင်းချီလျှက်စစ်မှုတွေမရဘဲဖြစ်နေပါတယ်။တောင်ပိုင်းဒေသမှာလည်းနှင်းမုန်တိုင်းကျနေပြီးတော့အရှေ့မြောက်ဘက်ဒေသမှာလည်းမုန်တိုင်းတန်အပြင်းထန်ခံနေရပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာကျင်းပဖို့စီစဉ်ထားတဲ့ Pittsburgh Steelers နဲ့ Buffalo Bills American ဘောလုံးပွဲစဉ်ကိုလည်းတနင်္ဂနွေနေ့အစားဒီကနေ့တင်းလာနေကိုရွှေ့ထားရပါတယ်။လေအေးတိုက်ခိုက်မှုတွေကြောင့် Montana နဲ့ Dakota ပြည်နယ်တွေမှာရေခဲမှတ်အောက်45 degree Celsius ထိရောက်နေပါတယ်။ Rockies ဒေသတွေက Ohio ပြည်နယ်တွေမှာလည်းပုံမှန်အချိန်ကထက်25ကနေ40 degree လောက်ကျဆင်းနေတာပါ။အေးဒက်လွန်ကဲနေတဲ့ Texas ပြည်နယ်မှာတော့လျှက်စစ်တံအားကိုခြွေတာကြဖို့ပြည်နယ်အစိုးရကဒီကနေ့ပဲတိုက်တွန်းထားပါတယ်ရှင်။